ဒီကနေ့1340ပြီးနှစ်နတ်တော်လာပြီးကျော်9ရက်1928ခုနှစ်ဒီဇင်ဘာလ21ရက်နေ့ည9:35မိနစ်အချိန်မှာဘုန်းကြီးတို့တရားပွဲစပါဒီနေ့ဘုန်းကြီးဟောဖို့ရာရည်ရွယ်လာတဲ့တရားကတော့ဗုဒ္ဓဤအနတ္တဝါဒတရားတော်ဒီနေ့ဟောမယ့်တရားပိုင်းကိုဗုဒ္ဓဤအနတ္တဝါဒတရားတော်လို့ပဲနာမည်ပေးကြစို့ဒါကိုဘုန်းကြီးမနေ့ညကတည်းကစပြီးတော့ဟုတ်ရပါပဲဒါပေမဲ့မင်းညာကပြောကြတဲ့အတိုင်းအကြောင်းတိုက်ဆိုင်ပြီးပြောသင့်နာဖြစ်တဲ့အတွက်ဘာသာရေးစံသာသနာရေးမှတ်ကြောက်တရားကိုအချင်းချင်းမင်းကဒုတိယပိုင်းအနေနဲ့ပြောခဲ့ပါတယ်ဒါကြောင့်ဒီကနေ့တော့တရားကတော့မင်းကတရားအဆက်ပါပဲသို့တော်လည်းဒီနေ့တရားပိုင်းကိုတော့ဗုဒ္ဓဤအနတ္တဝါဒတရားတော်လို့နာမည်တတ်ကြစို့ဗုဒ္ဓဤအနတ္တဝါဒတရားတော်ကိုဘုန်းကြီးကဘုန်းကြီးဝါတွင်ကတော်တယ်လင်းလကွယ်နေကသာသနာရေးဦးစီးဌာနရဲ့ပင်လျောက်ချေအရာရေဒီယိုကနေပြီးတော့အတန်လွှင့်ဟောကြားခဲ့တဲ့တရားကို15မိနစ်အတန်လွင်ဟောကြားခဲ့တဲ့တရားကိုဘုန်းကြီးကဒီကနေ့အကျယ်ချဲ့ပြီးတော့ဟောကြားမှာပါပဲ။အဲ့ဒီအတန်လွင်ဟောကြားတော့ကတော့အသည့်အမြင်မှန်မှချမ်းသာရတရားတော်လို့နာမည်ပေးခဲ့ပါတယ်။အဲ့ဒီအတန်လွင်တရားတော်ကနောက်ဘုန်းကြီးတို့ချမ်းမြေ့တာဝေယဝိဇ္ဇာအဖွဲ့အမှုဆောင်အဖွဲ့ကစာအုပ်အဖြစ်ရိုက်ပြီးတော့ထုတ်ဝေတဲ့အခါကျတော့ဘုန်းကြီးကစာအုပ်နောက်ဖက်မှာဆောင်ပုဒ်ကလေးတွေထည့်ပေးလိုက်တယ်စာအုပ်နောက်ဖက်မှာထည့်ပေးလိုက်တဲ့ဆောင်ပုဒ်ကလေးတွေဟာစာအုပ်ထဲပါတဲ့တရားသဘောတွေရဲ့အဓိပ္ပာယ်ပါပဲဒီမှာစာအုပ်နောက်ဖက်မှာရိုက်ထားတယ်ထည့်ထားတယ်မနေ့ကဘုန်းကြီးဒီကပြန်ကြွသွားတဲ့အခါကျတော့တရားပွဲဥဆောင်ဖွဲ့စည်းပြီးတော့လာပြီးပြင့်တဲ့တကားတယောက်ကဆရာတော်ဘုရားစာအုပ်ကလေးတွေပါပေးလိုက်ဆမ်းမအောင်ဘုရားတဲ့အလိုရှိတဲ့ပုဂ္ဂိုလ်များရကြရအောင်တဲ့အဲ့ဒီတကားကြီးရဲ့စိတ်ကူးနဲ့ဘုန်းကြီးစိတ်ကူးကတိုက်ဆိုင်သွားတယ်ဘာကြောင့်လဲဆိုတော့ဘုန်းကြီးကမူလကလေးကဒီနေရာမှာဒီတရားဟောမယ်လို့စိတ်ကူးထားတာကိုစေကုထာတော့သူကလည်းပဲစာအုပ်ကလေးတွေပေးလိုက်ဆမ်းမအောင်ဆိုတာနဲ့အစင်းသင်းဖြစ်သွားတယ်။ဘာဒီစာအုပ်နောက်ဖက်မှာရိုက်ထားတယ်။သတ္တဒဒိဋ္ဌိနဲ့ဥစ္စေရဒိဋ္ဌိခေါင်းစည်းရ။အောက်ကဆောင်ဘုတ်ကခန္ဓာကြွေကြသေးကြရလင်အတ္တမသေးမပြည့်လေပဲထွေတွေဘဝကုစေရသတ္တဒယူမှားသည်။သတ္တဒဒိဋ္ဌိခန္ဓာကြွေကြသေးကြရလျင်အတ္တပြည့်ကြည်မဆက်လေဥစ္စေယူမာဒီဥစ္စေရဒိဋ္ဌိအဲ့ဒီတတ္တရဒိဋ္ဌိကင်းစင်တာဘယ်နည်းနဲ့ကင်းစင်တယ်လဲတရားရှုမှတ်တဲ့အခါမှာအရှုခံအာယုံနဲ့ရှုတဲ့စိတ်နှစ်ခုသာရှိတယ်လို့ဉာဏ်ထဲမှာသိမြင်သဘောပေါက်သွားတဲ့အခါမှာတတ္တရဒိဋ္ဌိစပြီးတော့ကင်းစင်သွားတယ်ဒါကြောင့်မို့အောက်ကသတ္တရဒိဋ္ဌိကင်းစင်မုံလို့ခေါင်းစဉ်တတ်ထားပြီးတော့သိစရာသိရာနှစ်ခုသာမှန်စွာရှိလေသည်နှစ်ခုအပြင်သက်ဝိညာဉ်မှန်ပင်မရှိပြီးထို့ကြောင့်သေလင်သက်ဝိညာဉ်နောက်တွင်မဆက်ပြီးယင်းသို့မှန်သည့်ဆက်ဒိဋ္ဌိကင်းဤမြာယောဂီအဲ့ဒီနည်းနဲ့သတ္တရဒိဋ္ဌိကင်းသွားပါတယ်Now, ဥစ္စေရဒိဋ္ဌိကင်းစင်မုံလို့ခေါင်းစဉ်တတ်ထားပြီးတော့အောက်ကဆောင်ဘုတ်က အဟောင်းယုံနံချုပ်ပြပြန်တဖန်အသည့်ဖြစ်ပေါ်သည်ကုဘဝယုံနံချုပ်ပြပြန်တဖန်အသည့်ဖြစ်ပြန်သည်ဟောင်းချုပ်သည်ဖြည့်ကြောင်းကျိုးစေညာလှည့်နိုင်ရမည်အဝိဒနာဥပါဒံကံအကြောင်းတလီအကြောင်းရှိကားအကျိုးဖြစ်ရလောကတန်ထွာရှိလေသည်ကြောင်းကျိုးမကင်ဘဝချင်းအရှင်းမပြမှတ်ရမည်ရင်သူမှန်သည့်ပြတ္တိဋ္ဌိကင်းဤမြာယောဂီဒီကနေ့ဟောမဲ့တရားရဲ့ဆောင်ပုဒ်တွေပဲအဲ့ဒါဒီစာအုပ်ငယ်ထဲမှာအတွင်းကစာသားထဲမှာပါတဲ့စာသားရဲ့အဓိပ္ပာယ်တွေဟာဒီဆောင်ပုဒ်ထဲမှာအကျဉ်းချုပ်ပြီးတော့ပါဝင်ပါတယ်ဒီတော့ဒီကနေ့ဘုန်းကြီးတို့ဟောမဲ့တရားကိုဘယ်လိုနာမည်တတ်ရမယ်လဲဘလိုနာမည်တရမယ်လဲဗုဒ္ဓဤအနတ္တဝါဒတရားတော့ဟုတ်လားဗာတရားတဲ့တော့ဗုဒ္ဓဤအနတ္တဝါဒတရားတော့တဲ့အနတ္တဆိုတဲ့စကားလုံးဟာဗုဒ္ဓဘာသာဝင်တို့ရဲ့နှုတ်ဖြားမှာအမြဲရေပန်းစနေတဲ့စကားလုံးပဲအနိစ္စဒုက္ခအနတ္တယုံနံဓမ္မတို့ရဲ့ပါမညလက္ခဏာ3မျိုးအဲ့ဒီအနတ္တဟာဘုရားရှင်တော်မြတ်ဘုရားရဲ့တပည့်သာဝကဖြစ်တဲ့ဘုရားဘာသာဝင်လူမှန်သမျှတို့ရဲ့ပါဇာဖြားမှာအနတ္တဆိုတဲ့စကားလုံရေပန်းစားနေကြတယ်သီးနေကြတယ်သိနေကြတယ်ပြောနေကြတယ်အဲ့ဒီအနတ္တကိုပါဠိစကားဒါပေမဲ့ပါဠိစာပေမတကျွမ်းတဲ့ပုဂ္ဂိုလ်ကြတော့ဒီလောက်နဲ့သဘောမပေါက်နိုင်ဘူးအနတ္တကိုသိခြင်းရင်အတ္တကိုအရင်သိရတယ်ဘာကြောင့်လဲဆိုတော့အနတ္တနဲ့အတ္တဟာပြောင်းပြန်ဖြစ်လို့တဏီဆန့်ကျင်ပဲဖြစ်လို့ဒါကြောင့်မို့အနတ္တကိုသိလို့တဲ့ပုဂ္ဂိုလ်ဟာအတ္တကိုသိရတယ်ဒီအနတ္တနဲ့အတ္တကိုမသိခင်အကြောင်းကိုမပြောခင်ဘုန်းကြီးတို့မနေ့ကတရားအဆက်ပြန်ကောက်ကြအောင်မနေ့ကတရားအဆက်ကဘယ်လိုလဲဆိုတော့လူတွေဟာဘာကြောင့်ဘာသာအယူဝါဒတစ်ခုခုကိုအားကိုးရာအနေနဲ့စီးကပ်ကူးကွယ်ကြတယ်လဲယုံကြည်လက်ခံကြတယ်လဲအဖြေကဆင်းရဲငြိမ်းလို့ချမ်းသာလို့လို့ဒါပဲအဲ့ဒီဘာသာသို့မဟုတ်သာသနာသို့မဟုတ်အယူဝါဒဒါကိုရှိကတော့တရဏလို့ပဲခေါ်လိုက်တာပဲတိုက်ရိုက်ပဲတရဏဆိုတာအာကုယာအာကုယာကိုတရဏခေါ်တယ်ဒါကြောင့်ဒီခေတ်ဒီခါမှာတော့အဲ့ဒီတရဏကဘာသာသာသနာလို့ပြောင်းသွားဒီနေရာမှာဒဂါရကမတွေဟာစိတ်ထဲမှာစွဲစွဲမြဲမြဲသဘောပေါက်ထားပြီးတဲ့အတိုင်စွဲမြဲပြီးတော့သက်ဝင်ထားဖို့ကဘာသာအယူဝါဒတစ်ခုယုံကြည်စိတ်ကကိုးကွယ်တယ်ဆိုတာဆင်းရဲကိုကြောက်လို့ချမ်းသာကိုရလို့လို့ယုံကြည်စိတ်ကကိုးကွယ်တယ်မဟုတ်ပေဘူးလားလူတိုင်းလူတိုင်းဟာချမ်းသာခြင်းသလားဆင်းရဲခြင်းသလားတတ္တဝါတိုင်းတတ္တဝါတိုင်းဟာချမ်းသာခြင်းသလားဆင်းရဲခြင်းသလားချမ်းသာခြင်းနဲ့ဒါဖြင့်ချမ်းသာခြင်းနဲ့အတိုင်းချမ်းသာကြရသလားမချမ်းသာဘူးချမ်းသာနဲ့ဆင်းရဲဘသူကပို့ပြီးတော့ကဲနေတယ်လေဆင်းရဲကပူကဲနေတဲ့အတွက်ဆင်းရဲတုံးလို့မြတ်စွာဘုရားကမိန့်ကြတယ်။အမှန်တော့မြတ်စွာဘုရားရဲ့ဒေသနာတော်အရဆိုလို့ရှိရင်ချမ်းသာဆိုတာတကွမှမရှိဘူးဆင်းရဲတက်တက်ကြီးပဲ အဲ့ဒီဆင်းရဲကိုကြောက်လို့ချမ်းသာကိုလိုချင်လို့ဘာသာသာသနာအယူဝါဒတစ်ခုကိုလက်ခံယုံကြည်စိတ်ကကိုးကွယ်ပြီးတော့အဲ့ဒီဘာသာသာသနာအယူဝါဒကညွှန်ကြားတဲ့အတိုင်းလိုက်နာကျင့်ကြံကြရတယ်ဒါဟာဘာသာတရားစတင်ပေါ်ပေါက်ခြင်းရဲ့အကြောင်းတရားပဲကိုးကွယ်တဲ့ဘာသာတရားတွေစတင်ပေါ်ပေါက်ခြင်းရဲ့အကြောင်းဟာဘာလဲလို့ဆိုရင်ပြိဿဘယ်လိုဖြေပါမလဲကြောက်လို့ကြောက်လို့မဟုတ်ဘူးလားဘာကိုကြောက်လို့လဲဆင်းရဲကိုကြောက်လို့ဒါကြောင့်အာကိုရာဘာသာအာကိုရာသာသနာအာကိုရာအယူဝါဒရှာကြံရတယ်ယုံကြည်စိတ်ကကိုယ်ဝေကြမြတ်စွာဘုရားကတချိန်ကမြတ်စွာဘုရားရှင်လက်ထက်တုန်းကတောတောင်ရေမြေမြေချောင်းအင်းအိုင်နေအာကိုရာတရဏအဖြစ်နဲ့ကိုယ်တိုင်လည်းပဲသစ်ပင်နေအာကိုလို့အာကိုမြစ်ကိုအာကိုရာတရဏအဖြစ်နဲ့ကိုယ်ွယ်လို့ကိုယ်ွယ်စိကလို့စိကတောင်ကိုတရဏအဖြစ်နဲ့အာကိုရာစိကရာအဖြစ်နဲ့ယုံကြည်စိကကိုယ်ွယ်လို့ကိုယ်ွယ်ထို့တူပဲမိမိရဲ့တပည့်သားတွေနောက်လိုက်တွေကိုလည်းပဲမြစ်တွေတောတွေတောင်တွေသစ်ပင်နေမိုးတွေလေတွေနေတွေကိုအာကိုရာအဖြစ်ယုံကြည်စိတ်ကကိုးဝယ်ဖို့ရာလမ်းညွန်ပြုနေတဲ့အဂိတ္တယသေကြီးကိုမြတ်စွာဘုရားကတကြိမ်ကခေါ်ကြဘူးတဲ့ဘုရားရှင်ပွင့်တော်မူပြီးတာဟာအခုအချိန်ကပြန်ရွေးကြည့်မယ်ဆိုလို့ရှိရင်နှစ်ပေါင်း2000နဲ့ဘယ်လောက်ရှိနေပါလဲ2650ရှိနေပြီမြတ်စွာဘုရားအစာဥဆုံးဖရာအဖြစ်တပညတညာရတ္တမဉဏ်ရွှေရတ္တမရွှေဉဏ်တော်ကိုရလို့ဖရာအဖြစ်ရောက်တဲ့အချိန်ဆိုလို့ရှိရအခုအချိန်ကပြန်ရည်တွေ့ရင်နှစ်ပေါင်း2650နဲ့နှစ်ရှိသွားပြီဟုတ်သလားအဲ့ဒါတော့ရှိသွားပြီ2650ဟုတ်ပြီလားဒီတော့နှစ်ပေါင်း2650ဆိုတဲ့အချိန်ဟာမကြသေးပါဘူးဟုတ်သလားဘာကြောင့်မကြသေးဘူးလို့ဘုန်းကြီးကပြောရတယ်လို့ဆိုတော့စိတ်ထဲပေါ်လာတော့တစ်ချက်ကလေးတော့ပြောလိုက်ရှင်သေးတယ်အဲ့ဒီမြတ်စွာဘုရားပွင့်တော်မူပြီးတော့အဂိတ္တယသေတို့ကအဂိတ္တဆိုတာပါမန်လူတန်းသားမဟုတ်ဘူးမဟာပသိနရိကောသလမင်းကြီးရဲ့အကြံပေးအရာရှိပရောဟိတ်ကြီးမြတ်စွာဘုရားလက်ထက်မှာဌိနအုပ်ချုပ်မင်းလုံနေတဲ့ပသိနရိကောသလဘယင်ရဲ့ဖာခမီးတော်ဖြစ်တဲ့မဟာပသိနရိကောသလမင်းကြီးရဲ့အကြံပေးအရာရှိပရောဟိတ်ကြီးသူအကြံပေးတဲ့အတိုင်းဘယင်ကတိုင်းပြည်အုပ်ချုပ်မင်းလုံရတယ်အဲ့ဒီတော့အသိညာအထက်တန်းသားအဲ့ဒီခေအဲ့ဒီအခါမှာတော့အင်မတန်ထက်တန်းကြတဲ့ပုဂ္ဂိုလ်ပေါ့နောက်မှတံဝေကရလို့မလို့တောထွက်ပြီးတော့ယသေယဟန်ဝတ်ပြီးတော့ယသေအကျင့်တွေကျင့်ကြတာအဲ့ဒီအခါမှာသူကိုယ်တိုင်လည်းတပင်ကြီးကြီးတွေကိုအာကူတယ်ကိုယ်ကိုယ်ရအနေနဲ့စီးကတ်တယ်ဒီတပင်ကြီးတွေကကောင်းညိုမကောင်းညိုလှုပ်ပေးနိုင်တယ်ပေါ့ထို့တူပဲတောတွေတောင်တွေမြစ်တွေချောင်းတွေအင်းအိုင်တွေကိုလည်းပဲအာကိုရာအနေနဲ့ယုံကြည်စိတ်ကကိုးကွယ်တဲ့ဒါတွေကကောင်းကျိုးမပေးနိုင်တော့မှပဲမကောင်းကျိုးတော့သူတို့ပေးနိုင်တဲ့ဟာတွေပဲဒါကြောင့်မလို့မိမိတို့ကိုမကောင်းကျိုးမပေးရအောင် သူတို့ကိုပူဇော်ပတ်တာမှာစိကကိုယ်ွယ်မှာပဲလို့တော်လဲကိုယ်ွယ်တယ်တောင်လဲကိုယ်ွယ်တယ်မြစ်လဲချောင်းလဲအင်းအိုင်လဲကိုယ်ွယ်တယ်မိုးရီလီရီနေရီလဲကိုယ်ွယ်တယ်အကုရာအဖြစ်နဲ့ယုံကြည်စိကတယ်တရဏဘာသာတရားလို့လဲခေါ်တယ်ဒီတော့ဘုန်းကြီးကခုနပြောတယ်နှစ်ပေါင်း2650ဆိုတာ52နှစ်ဆိုတာမကြသေးပါဘူးလို့ပြောတာဘာကြောင့်လဲလို့ဆိုတော့အဲ့ဒီခေတ်ကအဂ္ဂိတတတို့တောရီတောင်နေသစ်ပင်နေကိုကိုးွယ်ရာအာကိုရာအဖြစ်ယုံကြည်စည်းကပ်ကြသလိုဒီခေတ်ဒီအခါမှာကောသစ်ပင်ကြီးတွေတောကြီးတောင်ကြီးတွေယုံကြည်စည်းကပ်ကိုးွယ်ကြတာမရှိဘူးလားရှိတယ်မလားနည်းနည်းလားများများလားများများကြီးရှိတာပဲနော်များများကြီးရှိတာပဲမှဘုန်းကြီးကြားဘူးတဲ့တချို့များဘုန်းကြီးကြောင်းပိုင်းနဲ့မှရှိနေတဲ့သစ်ပင်တော်မှပဲဘုန်းကြီးအပါအဝင်ပဲအာကိုရာအဖြစ်ယုံကြည်စိကကိုယ်ဝင်နေကြတယ်လို့ကြားဘူးတယ်ဒီတော့အသိညာအစယတန်းဟာနှစ်ပေါင်း2650အတွင်းမှဘလောက်များတိုးတက်လာပါလဲဒါထောက်ရင်လေမရွေ့သေးဘူးအသိညာနေရာမရွေ့သေးဘူးကိုယ်ွယ်စိက္ကမှုနဲ့ကြည့်မယ်ဆိုလို့ရှိရင်ကိုယ်ွယ်စိက္ကမှုရှုတော့ကကြည့်မယ်ဆိုရင်အာကိုရာအဖြစ်ယုံကြည်လက်ခံစိက္ကကိုယ်ွယ်မှုရှုတော့ကကြည့်မယ်ဆိုရင်အသိဉာဏ်နေရာမရွေ့သေးဘူးနှစ်ပေါင်း2650အတွင်းမှာဟိုချိန်မှဟိုချိန်ကအသိဉာဏ်အသိဉာဏ်မျိုးပဲရှိနေသေးတယ်ဒီလိုမပြောနိုင်ဘူးလားပြောနိုင်တာပေါ့ဒီတော့အဲ့ဒါလိုယုံကြည်စိတ်ကကိုယ်ွယ်မှုအဂိတတပြုနေတော့မြတ်စွာဘုရားကအဂိတတရဲ့ပြာဖုံးနေတဲ့မိခဲကိုမြတ်စွာဘုရားမြင်တော်မူတဲ့အတွက်အပေါ်ကဖုံးနေတဲ့ပြာကိုငါကိုယ်တော်ငါရှင်တော်မြတ်ဘုရားမှောက်လွင့်ပေးလိုက်လို့ပြာလွင့်သွားပြီဆိုလို့ရှိရင်အထဲကရဲနေတဲ့မိခဲဟာရဲရဲထတောက်လာမှာပဲလို့ရှင်တော်မြတ်ဗျာမြင်တော်မူတာကြောင့်အဂိတတတို့အထံသွားပြီးတော့ကြွသွားပြီးတော့အရှင်မောဂလံကိုရှေ့ကကြွနှင်ခိုင်းပြီးနောက်တော့မှရှင်တော်မြတ်ဗျာကကြွသွားနောက်အဂိတတတို့ကိုမြတ်စွာဘုရားမိန့်ကြားတယ်ဘယ်နဲ့မိန့်ကြားတယ်လဲလို့ဆိုတော့ဘဟုံဝေတရဏယန္တိပပတာနိဝနာနိသအာရမဝနစေတယာနိမနုဿာပယတိစီတာနေတံခောတရဏခေမံနေတံတရဏမုဒ္ဓမံနေတံတရဏမာကံမသဗ္ဗဒုက္ခပမုစရိဣတယောအဂိတတဥဆောင်တဲ့ယသိများတို့ဘဟုံဝေတရဏယန္တိပပတာနိဝနာနိသမနုဿာလူတို့သည်ဘယတစ္စိတာကြောက်ချင်းသည်အချောက်အလန့်ခံရသည်ဖြစ်၍ကြောက်ချင်းသည်ချောင်းလာအပ်သည်ဖြစ်၍ဝါကြောက်ချင်းဤအချောက်လန့်ကိုခံရသည်ဖြစ်ဝါကြောက်ချင်းညောင်းဝေစင်းစေဘဟုံအမျိုးမျိုးအထွေထွေတရဏယံတိအာကိုရာဟု၍စိကကုွယ်ကြကုန်၏လူတွေဟာအာကိုရာအနေနဲ့အမျိုးမျိုးအထွေထွေမြောင်များစွာအရာတွေကိုစိကကုွယ်ကြတယ်တဲ့ဘာကြောင့်လဲကြောက်လို့တဲ့ဘယတိစိတာကြောက်ချင်းသည်ခြောက်လန့်အပ်သည်ဖြစ်၍ဝါကြောက်ချင်းဤအခြောက်လန့်ကိုခံရသည်ဖြစ်၍ဝါကြောက်ချင်းညောင်းဘဟုံဝေတရဏယန္တိအမျိုးမျိုးအထွေထွေကိုအာကိုရာဟု၍စိကယုံကြည်စိကကိုယ်ွယ်ကြကုန်၏။ဘာကြောက်တယ်လဲလို့ဆိုတော့ကိုယ်ဆင်းရဲစိတ်ဆင်းရဲကြောက်တာပေါ့။ဘေးရန်အန္တရာယ်တွေ့ရင်ဆင်းရဲမယ်၊ကိုယ်ရင်လည်းဆင်းရဲမယ်၊စိတ်ရင်လည်းဆင်းရဲမယ်။အဲ့ဒီဆင်းရဲကိုကြောက်တယ်၊ဒီဆင်းရဲမဖြစ်ပေါ်စေခြင်းမူချမ်းသာပဲလိုချင်တယ်။ဒါကြောင့်ကြောက်လို့အာကိုရာအဖြစ်စိကယုံကြည်စိကကြရတယ်တဲ့။အဲ့ဒီမှာရှင်တော်မြတ်ဘုရားကဘာသာအယူဝါဒတွေဘာကြောင့်ဖြစ်ပေါ်လာတယ်ဆိုတော့အကြောင်းကို ကွင်းကွင်းကွက်ကွက်လက်ညှိုးထိုးပြလိုက်တယ်ဟုတ်သလားဒါဖြင့်ဘာသာအယူဝါဒတွေဘာကြောင့်ပေါ်ပေါက်လာသလဲကြောက်လို့မသေးကြဘူးလားသေးကြတယ်ဒီတော့မြတ်စွာဘုရားကဆက်မိတ်နေအမျိုးမျိုးအထွေတွေအာကုရာအနေနဲ့ယုံကြည်စိတ်ကတည်းဆိုတာဘာတွေလဲလို့ဆိုတော့ပပဒာနိစတောင်တို့ကို၎င်းဝနာနိစတောတို့ကို၎င်းအာရမဝနစေတယာနိစပန်ဥယင်တိသိဥယင်နှင့်နတ်ကုန်းတို့ကို၎င်းတရဏံယန္တိအာကုရာဟု၍ယုံကြည်စိတ်ကကြကုန်၏ဘာတွေကိုအာကုရာအနေနဲ့ယုံကြည်စိတ်ကကြတဲ့လေတော်ရီတောင်နေသစ်ပင်နေအယံနေဥယျနေချမ်းနေနတ်ကွနေကိုတဲ့ကြောက်လို့မှုအာကုရာအနေနဲ့ယုံကြည်စိတ်ကကြတယ်တဲ့ဒီခေတ်ဒီခါတော့ရှိမထင်ပါဘူးเนาะရှိပါတယ်လားနည်းနည်းပါးပါးပဲရှိမှာပါတိတ်တော့ရှိမှာမဟုတ်ပါဘူးမင်းနဲ့တော့များလားအများရှိတယ်ဘလောက်များတယ်လဲဘလောက်များတယ်လဲဆိုတော့အိမ်ပေါက်စီပဲပေါ့မဟုတ်ဘူးလားအိမ်ပေါက်စီပဲဒါမြတ်စွာဘုရားကလူတွေကြောက်လို့မလို့အာကိုရာရှားပြီးတော့အာကိုရာအနေနဲ့ယုံကြည်စိတ်ကတာတွေဟာတော်တွေတောင်းနေသစ်ပင်နေအယံချမ်းဥယင်စေတီနတ်ကွနေပဲနတ်ကွနေပဲဆိုတာညွန်ပြပြီးတော့ဒီလိုအာကိုရာဟာမှန်သလားမှားသလားလို့ဆိုတော့မြတ်စွာဘုရားကသိတ်တွယ်ဝိုက်မနေဘူးတဲ့တို့ပဲတဲ့တို့ပဲမိန်ကြလိုက်တဲ့နေတံခောတရဏံခေမနေတံတရဏမုဒ္ဓမနေတံတရဏမာဂမသဗ္ဗဒုက္ခပမုစရိဧတံဤဧတံတရဏံဤသစ်ပင်တော်တောင်းအယံချံဥယင်းနှင့်နတ်ကွန်းစသည်တို့ကိုအာကိုရာအာကိုခြင်းသည်ဝါကိုးွယ်စည်းကခြင်းသည်ခေမံဘေးကင်းအဖြစ်သောတရဏံနတရဏံအာကိုရာအစစ်မဟုတ်ပေတဲ့ဘေးကင်းစေနိုင်တဲ့အာကိုရာမဟုတ်ပါဘူးတဲ့သစ်ပင်နေတော်တောင်းနေအယံချံဥယျံတွေကိုအာကုရာအဖြစ်ယုံကြည်စိတ်ကကိုးကွယ်ပူဇော်ပသကြတာအဖြစ်ရင်တဲ့ဘေးကင်းစေနိုင်တဲ့အာကုရာအစစ်အမှန်မဟုတ်ပါဘူးတဲ့ဟောအာကုရာအစစ်မှဟုတ်တယ်လားမဟုတ်ဘူးလားမဟုတ်ပါဘူးတဲ့ဒါပေမဲ့အားတော့ကိုးမနေကြဘူးလားအာကုနေကြတယ်ဆိုတော့မြတ်စွာဘုရားရဲ့စကားတော်ကိုလိုက်နာကြတာပေါ့မဟုတ်ဘူးလားလိုက်နာနေကြတာလားတော်လှန်နေကြတာလားဟဲ့တော်လှန်ရေးသမားတွေဟုတ်ဘူးလားမြတ်စွာဘုရားကဒါတွေဟာအာကိုရာအစစ်မဟုတ်ပါဘူးဘေးမကင်းရံမကင်းစေနိုင်ပါဘူးလို့မိန်ကြားရဲ့အတန်းနဲ့ဒီစကားကိုဘေးဖယ်ထားပြီးတော့အိမ်မှာအုံသီးဆွဲနတ်ပွဲတင်ရှာပန်းတီစီးတယ်ဆိုတော့ကမြတ်စွာဘုရားကိုတော်လှန်ရတဲ့တော်လှန်ရေးသမားတွေပေါ့မဟုတ်ဘူးလားဒါပေမဲ့ဘုန်းကြီးတို့ပြိတ္တထဲတော့တော်လိုင်းရင်သမားမပါပါဘူးနဲ့တူပါတယ်နော်မပါပါဘူးမပါပါဘူးပါတယ်ဆိုလို့ရှိရင်တော့လည်းပဲအိမ်ကြအသာလေးတိတ်တိတ်ဖြုတ်ပြလိုက်ကြပေါ့မဟုတ်ဘူးလားဘုန်းကြီးမနေ့ကရေဦးကတရားဟောပင်တော့ရေဦးမှဒီတရားဟောတယ်နညာဟောတယ်ဗုဒ္ဓရဲ့အနတ္တဝါဒတရားတော်ဟောတော့ဒီတရားမျိုးမနာဘူးကြလို့မလို့နာဘူးရတဲ့အတွက်ဝမ်းမြောက်ဝမ်းသာရှိကြောင်းအဲ့ဒီတုန်းကလည်းလာပြီးရှောက်ကြသူတို့ကအပန္နာရာမဟုတ်ဖဲကိုတရားနာကြတာအဲ့ဒီရေဦးမျိုးကတရားနာတာအင်မတန်အာရစရာကောင်းတယ်ရေဦးနဲ့တမိုင်နှစ်မိုင်သုံးမိုင်လေးမိုင်လောက်အထိကွာတဲ့နေရာကနေပြီးတော့ဝေးတဲ့နေရာကနေပြီးတော့အဲ့ဒီရေဦးလာတရားနာတယ်တချို့ကုံချောင်းချေကျင်လာတယ်တချို့လှဲနေလာတယ်အဲ့တရားနာပြီးတော့လည်းတချို့ညမအိပ်ကြဘူးပြန်ညတာပဲကုံချောင်းပဲ တရားနာပရိသတ်ဆိုလို့ရှိရင်ဒီတရားနာပရိသတ်တဲ့ပရိသတ်ရဲ့ရှစ်ဆလောက်ရှိမယ်လို့ဘုန်းကြီးထင်ပါတယ်အဲ့ဒါလောက်ပဲသူတို့များတယ်အမှန်တကယ်တဲ့ဓမ္မယုံကြီးဟာပြည့်ရှံနေလို့မဟုတ်လို့ကြောင်းဝိုင်းနဲ့လည်းပြည့်နေလမ်းပေါ်မှာလည်းပြည့်နေတာပဲအဲ့လိုနာကြတယ်ပြီးတော့အခုဒကာဒကမများသိတဲ့အတိုင်းဘုန်းကြီးတို့တရားဟောတော့အသံကိုပရဏာထပြီမဟောဘူးဝတ္ထုကြောင့်ဇာကြောင့်ပရဏာထမဟောဘူးတရားသာတရားသဘောကိုနားလည်ရေးကိုသာဥတည်ချက်ထပြီးတော့ဟောတယ်ဟောတော့ဒီလိုတရားမျိုးဆိုတာလူကြိုက်အင်မတန်နဲတယ်လူကြိုက်နဲတယ်ပရိသတ်ကြိုက်တယ်ဆိုတာကအသံကောင်းကောင်းလေးနဲ့အဆိုးကောင်းအဟစ်ကောင်းအချွဲကောင်းလေးနဲ့ဆိုလိုက်ချွဲလိုက်ဟစ်လိုက်မှဝိထုကြောင့်ဇာကြောင့်ကောင်းကောင်းလေးပြောလိုက်မှများသောအားဖြင့်ပရိသတ်ကနှစ်သက်တကြအဲဘုန်းကြီးတို့တရားမျိုးကလူနည်းစုနှစ်သက်လက်ခံနိုင်တဲ့တရားလူများစုနားနိုင်တဲ့တရားမဟုတ်ဒီတော့ပရိသတ်မေးပြရစေနဲတာနဲ့များတာဘယ်ဟာကပေါ်တော့ညာတာကပေါ်တယ်နော်ဒါဖြင့်နဲတာနဲ့များတာဘယ်ဟာကဒုံလဘခေါ်တဲ့ရှားပါပစ္စည်းဖြစ်မလဲနဲတာကရှားပါပစ္စည်းဒုံလဘပဲဒီလိုဆိုလို့ရှိရင်ရှားပါပစ္စည်းနဲ့ပေါ်ပစ္စည်းဘယ်ပစ္စည်းကတန်ဖိုးရှိတော့သိကြသလားဘုန်းကြီးတို့တရားကလူနည်းစုနှစ်သက်လက်ခံနိုင်တဲ့တရားဆိုတော့ဘုန်းကြီးတို့တရားနှစ်သက်လက်ခံနေတဲ့ပရိသတ်ဆိုလို့ရှိရင်အစဉ်အတန်းမြင့်တဲ့တန်ဖိုးရှိရှားပါလားဒါမှမဟုတ်အစဉ်အတန်းနိုင်တဲ့တန်ဖိုးချူပေါ်များလားတန်ဖိုးရှိရှားပါကိုယ့်ကိုယ်ကိုယ်တော့ဒီလိုပဲပြောကြမဟုတ်ဘူးလားထားကြပါစို့ဆိုလိုတာကဘုန်းကြီးတို့ဟောသလိုတရားသဘောကိုနားလည်ရေးအတွက်ဥတည်ပြီးတော့စကားပြောတဲ့အတိုင်းရှင်းလင်းပြီးတော့ပြောပြတဲ့တရားသားကိုနှစ်သက်လက်ခံနိုင်တဲ့ပုဂ္ဂိုလ်ကနည်းပင်နည်းညာတော့လည်းပဲအဲ့ဒီရေဥမှာကြတော့ပထမညာတဲ့ဒုတိယညာပိုးပြီးပြိတ္တများလာတယ်အဲ့ဒါထောက်ချင်းအားဖြင့်သူတို့ဟာတရားသားကိုနှစ်သက်လက်ခံပြီးတော့နာတတ်ကြားတတ်တဲ့နားရှိတဲ့ပုံကိုယ်တွေလို့ဘုန်းကြီးကအဲ့လိုသဘောပေါက်တယ်။ဒါနဲ့ဒီနေ့ကရေဦးကဒကာဒကမများကြီးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဩဝါဒခံယူပူဇော်ပွဲလာကြတော့ဘုန်းကြီးစီလည်းပဲချမ်းမြေ့သာလာပြီးကြတော့ကြတယ်ကြောကြတဲ့အထက်မှာဒကာကြီးတယောက်ကလျှောက်တယ်ဆရာတော်မနစ်ကတရားဖျားတဲ့သဘောကျလိုက်တာတဲ့လူတိုင်းစိတ်သဘောကျတာပဲတဲ့တပြည့်တော်ဒကမာကြီးကတယုတ်ပါဖျားတဲ့ဆရာတော်လာတရားဟောတော့နေလို့တိတ်မကောင်းပါဘူးတဲ့ဒါပေမဲ့ကြိုးကြိုးစားစားလာတရားနာပါတယ်တဲ့ပထမညတရားနာပြီးတာနဲ့ပြန်သွားတော့အင်းရောက်တယ်ဆိုလို့ရှိရင်မယ်ဖျားစင်ကနတ်ရုပ်တွေနဲ့သုရတ္တိရုပ်တွေသူဖြုတ်ပြီးတော့အပြင်းမဲ့ဆွဲပြီးချိတ်ထားတယ်ဖျားတဲ့။ဘာဖြစ်တာလဲအဲ့ဒါ။တရားသဘောပေါက်ပြီးတော့ယုံကြည်လက်ခံနိုင်သွားတာမဟုတ်ဘူးလား။မနဲ့ကြတော့ဖျားလွတ်ပြင်းမဲ့လှုပ်တော့ကအိနီနာကျင်တယောက်ကလွင့်တော့မပြစ်ပါနဲ့သူ့ပေးပါဆိုလို့မို့လို့အဲ့ဒီအိနီနာကျင်ပေးပြလိုက်ရတယ်တဲ့သူရတ္တိဖရာကဆိုလို့ရှိရင်နတ်ကားဆိုလို့ရှိရင်ဖရာတဲ့40တောင်ပေးထားရတာတဲ့သူကအဲ့လိုဒကာကြီးကလျှောက်တယ်တနည်းရမှာပါဒါကြောင့်ဘုန်းကြီးကပြောတော့ပါတကယ်လူများရှင်တော်မြတ်ဖရာဟောကြားထားတဲ့ဒါတွေဟာအာကုရအစစ်မဟုတ်ပါဘူးဘေးကင်းရန်ကင်းမဖြစ်စေနိုင်ပါဘူးလို့မိန့်ကြားထားတဲ့ဩဝါဒစကားကိုများလက်ခံမှလက်ခံထားနိုင်ရင်တော်လိုင်းရေးသမားတဲ့မပါဝင်ရင် အိမ်ကြနည်းနည်းပါးပါးများချိတ်ဆွဲထားတာရှိရင်အဲ့ဒီဒကမာကြီးလို့လှုပ်လိုက်ကြလို့ဒီလိုပြောချင်တာပါမကောင်းဘူးလားကောင်းတယ်ဆိုတာကနှစ်ပါးသက်သုံးပါးပဲပါတယ်ယံငြိမ့်နေတာတွေကကောင်းတယ်လို့ထင်ကြဖို့မပေါ်ဘူးเนาะဒါကြဆိုဒီတော့မြတ်စွာဘုရားကဆက်မိတ်နေနေတံခောတရဏံခေမနေတံတရဏမုဒ္ဓမနေတံတရဏမာဂမသဗ္ဗဒုက္ခပမုစရိဧတံဤမြေချောင်းအင်းအိုင်တောတောင်အရာချံဥယျနှင့်နတ်ကွန်းစသည်တို့ကိုအာကိုခြင်းသည်ဥဒ္ဓမံမြတ်သောတရဏံအာကိုရသည်နမဟုတ်ပေဧတံဤမြေချောင်းအင်းအိုင်တောတောင်အရာချံဥယျနှင့်နတ်ကွန်းစသည်ကိုတရဏအာကိုအာထာယဟု၍အာဂမစိကကိုယ်ွယ်ခြင်းကြောင့်သဗ္ဗဒုက္ခဆင်းရဲခတ်သိမ်းမှနပမုစရိမလွတ်မြောက်နိုင်ပေဒီတော်ရတောင်နေအရာချံဥယျနေစေတီအနတ်ကွန်းနေအာကိုရာအဖြစ်ကိုယ်ဝယ်စိကချင်းညောင်းတဲ့ဆင်းရဲကမလွတ်နိုင်ပါဘူးတဲ့မြတ်စွာဘုရားကမိန်ကြတယ်ဆင်းရဲကမလွတ်နိုင်ပါဘူးမြတ်စွာဘုရားကဘု து ကိုဟောတာတော့အဂိဒတ္တခေါင်းဆောင်တဲ့ယသိတွေကိုဟောတာယသိ900တဲ့မြတ်စွာဘုရားဘု து ဟောတာလဲယသိတွေကိုဟောတာဒီတရားဓမ္မတွေဟောတာဟုတ်ကဲ့လားမဟုတ်ပါဘူးဒီတော့ဒီတရားဓမ္မတွေကနားထောင်เสียမလိုပါဘူးကိုစိတ်တန်ရာလှုပ်ပေါ်ဒီလိုမဟုတ်လားအဲ့လိုလားဒါမြင်အဲ့လိုလည်းမဟုတ်ရင်ဘယ်လိုအားဟုတ်သလဲတပည့်တော်တို့လည်းအပါအဝင်ပါပဲနော်အပါအဝင်မဲ့ဘုရားရှင်ဟောတဲ့တရားဟာတဦးတည်းအတွက်ဘယ်တော့မှမဟုတ်ဘူးတူနှစ်ဦးအစာဤဒီကိုဥဒေကျထားပြီးတော့အာလုံးအတွက်ဟောတဲ့တရားတော်မဟုတ်ပေဘူးလားပြီးတော့မှမြတ်စွာဘုရားကဆက်ပြီးမိန်ကြတယ်ဟုတ်ပြီဒါတွေဟာအာကိုရာအစ်စ်မဟုတ်ဘူးဆိုလို့ရှိရင်ဘယ်ဟာတွေအာကိုရာလဲလို့မေးเสียရှိလို့ဖရာတရားတန်ဃာယရဏသုံးပါးကိုအာကိုပါတဲ့အဲ့ဒါလို့အာကိုလို့ဘုရားညွှန်ကြားတဲ့အတိုင်းတရားတော်အတိုင်းလိုက်နာကျင့်ကြံလို့ရှိရင်မိမိတဏ္ဏမှာမဂ္ဂင်၈ပါးအကျင့်တရားဆိုတဲ့မဂ္ဂသစ္စာဖြစ်ပွားပါတယ်တဲ့အဲ့ဒီမဂ္ဂသစ္စာဖြစ်ပွားရင်ဆင်းရဲအာလုံးရဲ့အကြောင်းဖြစ်တဲ့သမှုရိယသစ္စာတဏှာကိုပယ်နိုင်ပါတယ်တဲ့အဲ့ဒီသမှုရိယသစ္စာတဏှာပယ်နိုင်ပြီဆိုရင်သူ့ကြောင့်ဖြစ်ပေါ်မဲ့ဆင်းရဲမဖြစ်ပေါ်တော့လို့ဆင်းရဲငြိမ့်ပါတယ်တဲ့ဒုက္ခသစ္စာမဖြစ်ပေါ်တဲ့အတွက်ဆင်းရဲငြိမ်းခြင်းဆိုတဲ့និရောဓသစ္စာကိုမျက်မှောက်ပြုနိုင်ပါတယ်တဲ့အဲ့ဒါလို့ဖရာတရားတန်ခါယရဏသုံးပါးကိုအာကိုရလို့စိကပ်မှအဲ့ဒါလို့ဆင်းရဲငြိမ်းပါတယ်ချမ်းသာပါတယ်တဲ့မြတ်စွာဘုရားကဆက်မိတ်ဒီတော့အရာကဘုန်းကြီးအကျဉ်းချုပ်ပြောလိုက်တာဆိုလိုတာကဘာလဲကိုယ်ွယ်မှုအယူဝါဒတွေဘာသာတရားတွေပေါ်ပေါက်လာတာဟာဆင်းရဲကိုကြောက်လို့တဏီချမ်းသာလို့လို့ဒါကြောင့်ကိုယ်ွယ်ကြတယ်စိတ်ကကြတယ်ယုံကြည်ကြတယ်သို့တော်လည်းပဲမြတ်စွာဘုရားမိတ်ကြတော်မူတဲ့အတိုင်းအဲဟိုဟာတွေသွားပြီးယုံကြည်စိတ်ကလို့ရှိရင်တော့အာကိုရာအစင်မဟုတ်ဘူးမှားတယ်အခုရှင်တော်မြတ်ဘုရားညွှန်ကြားထားတဲ့အတိုင်းဖရာတရားတန်ခါယရဏသုံးပါဒါကိုယုံကြည်စိတ်ကကိုယ်ပဲမှသာလင်ညွန်ကြားတဲ့တရားတော်အတိုင်းလိုက်နာကျင့်ကြံတော့သစ္စာ၄ပါးမိမိတဏ္ဍမှာဖြစ်ပွားလို့မို့မဉ္ဉံဖူဉံနဲ့ဆင်းရဲခသိဉ္ဉံရနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တယ်ဒါဆိုလို့တဲ့ဒီတော့ဘာသာအယူဝါဒကိုအာကိုကြကိုယ်ွယ်ကြတာဟာချမ်းသာခြင်းလို့ဆိုသဖြင့်တတ္တဝတိုင်းတတ္တဝတိုင်းဟာချမ်းသာလို့ကြတယ်ဆင်းရဲကင်းလို့ကြတယ်သို့တော့ချမ်းသာကြသလားလို့ဆိုတော့မချမ်းသာကြဘူးဟုတ်ပေဘူးလားလူတစ်ခုပူမှုကဘလောက်တယ် အသင်ချေဟောက်လိုက်တာဒကမကြီးခေါင်းကြီးကြားဘူးတာကလူတစ်ခုပူမှုက10ကလေးလို့ကြားဘူးတဲ့အခုဒကမကြီးကအသင်ချေဆိုတော့ပို့လို့ကဲသွားပြီနော်ဟောက်လိုက်တာလူတစ်ခုပူမှုကအသင်ချေတဲ့ဒီတော့ဒီစကားပေါင်းထောက်ချင်းအားဖြင့်လူဟာချမ်းသာနေတယ်လို့အဓိပ္ပာယ်ကောက်ရမှာပေါ့ဟုတ်သလားဘယ်လိုအဓိပ္ပာယ်ကောက်ရမလဲဆင်းရဲနေတယ်ပူးနေရတယ်ဘယ်တော့မှမအေးရဘူးဟုတ်တယ်မဟုတ်လားအေးခွက်ကဘယ်မမြင်မြင်ရသလားမမြင်ရဘူးတဲ့အပူတွေစုနေတဲ့ဒုက္ခသည်တွေတဲ့ဟုတ်သလားဟုတ်ပါဘူးဒုက္ခသည်တွေတဲ့ဒီတော့ဘာဖြစ်လို့ချမ်းသာခြင်းပါလျက်ကနဲ့မချမ်းသာဘဲနဲ့ဒုက္ခရောက်နေကြသလဲစဉ်းစားကြည့်မိသူနဲတဲ့မဟုတ်ဘူးလားမလေးဆင်းလိုက်တာဟဲ့ငါနဲ့တော့သိခြင်းမပြီးနောက်လည်းလူမဖြစ်ချင်တော့ပါဘူးဖက်ဘဝတွေလည်းမဖြစ်ချင်တော့ပါဘူးဖက်သာယေတော်ရေကလည်းမပြီးမဆုံးသာယေသမီးရေကလည်းပဲပူရပင်ရဆူရရကြောင်းညာရမလိမ္မာတဲ့သားတဲ့တွေးလို့မလိမ္မာတဲ့သမီးနဲ့တွေးလို့ဆင်းရဲလိုက်တာဘလောက်ပစ္စည်းပစ္စယကြီးပြည့်စုံနေနေသာယေဝရေနေရဲ့အတွက်မပူရနဲ့အောင်မကြောင်းကြရနဲ့အောင်မတောင့်တရနဲ့အောင်သာယေသမီးရေဆူရေမျိုးရေလူမှုရေတွေကရှုပ်ထွေးပွေလီလာပြီဆိုလို့ရှိရဲ့ဆင်းရဲနေတာကြီးပဲချမ်းသာလို့တကွဲကမှမရှိဘူးမဟုတ်ဘူးလားဒါကတာမန်ရှိသေးတယ်ရှင်တော်မြတ်ဘုရားပြောတဲ့မကြတော်မူတဲ့ဆင်းရဲကတော့ရုပ်လည်းဖြစ်ပြီးပြက်တယ်နာလည်းဖြစ်ပြီးပြက်တယ်ဒါကြောင့်မလို့မပြက်ဖြစ်ဖြစ်ပြီးတော့ပြက်ပြက်နေလို့မလို့အင်မတန်ဆင်းရဲတယ်လို့မိန့်ကြတာဒါမသိသေးဘူးမသိသေးတော့သူ့ကိုဆင်းရဲမှမသိသေးဘူးအခုသိနေတာကအဲ့ဒီသာဝနေရေးဆင်းရဲဆိုရင်ကြောင်းကြပူဆွေးရတဲ့ဆင်းရဲစိတ်နှလုံးမချမ်းမြေ့ရတဲ့ဆင်းရဲမကြင်နိုင်ရတဲ့ဆင်းရဲမယောင်ရဲမတင်းနိုင်တဲ့ဆင်းရဲအားမရနိုင်တဲ့ဆင်းရဲဆိုရဲဒီဆင်းရဲတွေပဲသိကြတယ်ဒီတော့ချမ်းသာခြင်းပါလျက်ကနဲ့ဘာကြောင့်ဆင်းရဲနေရသလဲအကြောင်းရှာအကြောင်းရှာတော့ဘာတွေ့လဲဆင်းရဲကိုမြတ်စွာဘုရားကဘာသစ္စာလို့ဟောခဲ့တယ်လဲဒုက္ခသစ္စာဆင်းရဲအမှန်တရားဟုတ်သလားအဲ့ဒီဆင်းရဲတွေဘာကြောင့်ဖြစ်ပေါ်တယ်လဲမြတ်စွာဘုရားအကြောင်းရှာပြခဲ့တယ်သမုဒိယသစ္စာကြောင့်ဖြစ်တယ်ဟုတ်သလားဒုက္ခသစ္စာဆင်းရဲတွေဟာဘာကြောင့်ဖြစ်တယ်လဲဆိုတော့သမုဒယသစ္စာကြောင့်ဖြစ်တယ်။ဒါကြောင့်သမုဒယသစ္စာဆိုတာဘာလဲဆင်းရဲဖြစ်ခြင်းရဲ့အကြောင်းအမှန်တရား။ဘာလို့လဲလိုချင်မှုတတ်မဲ့မှုနှစ်သက်မှုတဝယ်ညှိမှု။တရှိကိုဖြစ်စေတတ်မဲ့ကိုဖြစ်စေလိုချင်တတ်မဲ့နေရင်ဆင်းရဲပြီသာမှတ်ရော့။တရှိကိုဖြစ်စေတတ်မဲ့ကိုဖြစ်စေတဝယ်တားနေရင်ခင်မင်းနေရင်နှစ်သက်နေရင်ဆင်းရဲပြီသာမှတ်ကြရော့။သက်ရှိကိုဖြစ်စေသက်မဲ့ကိုဖြစ်စေတွယ်ညိနေရင်မခွဲနိုင်မခွာနိုင်ဖြစ်နေရင်ဆင်းရဲပြီသာမှတ်ကြရောမဟုတ်ဘူးသမုဒိယသစ္စာကြောင့်ဒုက္ခသစ္စာဖြစ်တာအဲ့ဒီလိုချင်တဲ့တတ်မဲ့တဲ့နှစ်သက်တဲ့တွေ့တာတဲ့ချစ်ခင်တဲ့ညိတဲ့မခွဲနိုင်မှုမခွာနိုင်မှုကန့်နေတယ်ဆိုတာဟာပါဠိလိုပါခေါ်လဲတဏ္ဏသို့မဟုတ်လောဘဟုတ်ဘူးလားလောဘဆိုတာလဲလူချင်းတတ်မဲ့နှစ်သက်တွေ့တာမှုပဲတဏ္ဏဆိုတာလဲလူချင်းတတ်မဲ့နှစ်သက်တွေ့တာမှုညှိမှုပဲဒီလူချင်းတတ်မဲ့နှစ်သက်တွေ့တာတဲ့သဘောချစ်ခင်တဲ့သဘောဒီသဘောဟာဆင်းရဲဖြစ်ခြင်းရဲ့အကြောင်းပဲဒါကြောင့်သူ့ကိုသမုဒယလို့ပါဠိလိုခေါ်လိုက်တယ်သမုဒယဆိုတဲ့ပါဠိရဲ့အဓိပ္ပာယ်ကဖြစ်ပေါ်စေသောအကြောင်းလို့ဆိုအဓိပ္ပာယ်ရှိတယ်။ဘာကိုဖြစ်ပေါ်စေတယ်လဲ။ဆင်းရဲကိုဖြစ်ပေါ်စေတယ်။ဘယ်သူကလဲ။အဲ့ဒီလောဘသို့မဟုတ်အဲ့ဒီတဏှာကဖြစ်ပေါ်စေတယ်။ ตากูฉิดได้อาคาจ้าร่อญาติตะกองตาช่อแลณีบีสุโลชิยเลเวนตะสั่นๆเนี่ยไม่เหมาะวูล่ะไม่เหมาะไล่ตาดีกองเบี้ยเมียตั้วณีบาไล่มะแลโหอผู่ตะมาเนี่ยเมียป้องณีเปียมะล่ะไม่ติบาวูธรรมะหมอบูสุโลชิยอายะเดบาริตอกลุซ้าลุหมอลุยันๆกะกะผิดลุอฉุเถเมียหยอกณีบะล่ะแห่ไม่ซินเยวูล่ะซินเยไล่ตาဓမ္မမဟုတ်ဘူးဆိုရင်ကိုယ်သဘောမတူတဲ့လူနဲ့များသွားပြန်မလားဟဲ့တွေးလေတွေးလေဆွေးမပြေဘူးတဲ့ဆင်းရဲလိုက်တာအဲ့ဒီဆင်းရဲဘာကြောင့်ဖြစ်တယ်လဲตาအပေါ်မှာချစ်ခင်နဲ့တွေ့တာတဲ့တွေ့ညိတဲ့တဏှာလောဘကြောင့်မဟုတ်ပေဘူးလားအဲ့တော့တဏှာလောဘခေါ်တဲ့ချစ်ခင်နဲ့တွေ့တာမှုသမှုရိယသစ္စာဟာဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားအမှန်မဟုတ်ပေဘူးလားအဲ့တော့ချမ်းသာခြင်းနဲ့ချမ်းသာခြင်းနဲ့ဆိုပါလျက်ကနဲ့ဆင်းရဲနေရတာဘာကြောင့်လဲအဲ့ဒီတွေ့တာမှုတဏှာလောဘကြောင့်ပေါ့မဟုတ်ဘူးလားတွေ့တာမှုတွေ့ညှိမှုလိုချင်မှုတတ်မဲ့မှုနှစ်သက်မှုတောင်းတမှုဆိုတဲ့ဒီတဏှာဒီလောဘကြောင့်ဆင်းရဲတွေဖြစ်နေတယ်ဒီတော့အဲ့ဒီတဏှာလောဘများမရှိဘူးဆိုလို့ရှိရင်ဆင်းရဲဖြစ်ပေါ်မလားမဖြစ်ပေါ်ဘူးလားလူကျင်တတ်မဲ့နှစ်သက်တွေ့တာတဲ့တဏှာကအကြောင်းဆင်းရဲကအကျိုးဟုတ်သလားဆင်းရဲကအကျိုးလူကျင်တတ်မဲ့နှစ်သက်တွေ့တာတဲ့တဏှာကအကျောင်းအကြောင်းရှိလို့သာအကျိုးဖြစ်ပေါ်တယ်အကြောင်းမရှိရင်တော့အကျိုးမဖြစ်ပေါ်ဘူးဒီတော့အကျိုးဖြစ်တဲ့ဆင်းရဲကိုမလိုချင်ဘူးဆိုလို့ရှိရင်အကြောင်းဖြစ်တဲ့လိုချင်တတ်မဲ့မှုတဏှာကိုပယ်ခွာရမယ်ငြိမ်းအောင်ပယ်တတ်ရမယ်မဟုတ်ဘူးလားအဲ့ဒီအကြောင်းတဏှာလောဘငြိမ်းပြီးမရှိတော့ဘူးဆိုလို့ရှိရင်အကျိုးဆင်းရဲဖြစ်ပေါ်ပါမလားမဖြစ်ပါဘူးအဲ့တော့ဆင်းရဲမငြိမ့်မိဘူးလားအဲ့ဒီဆင်းရဲငြိမ့်မှုကိုနိရောဓသစ္စာဆင်းရဲငြိမ့်မှုအမှန်တရားဘာသစ္စာလဲနိရောဓသစ္စာဘာကြောင့်ဆင်းရဲငြိမ့်သွားသလဲအကြောင်းတဏှာလောဘငြိမ့်သွားလို့ဟုတ်သလားအကြောင်းတဏှာလောဘငြိမ့်သွားတော့အကျိုးဆင်းရဲဖြစ်ပေါ်သေးသလားမဖြစ်ပေါ်တော့ဘူးအကျိုးဆင်းရဲမဖြစ်ပေါ်တော့ဘူးငြိမ့်သွားပဲဟုတ်ပြီဒါဖြင့်အကြောင်းတဏှာလောဘမဖြစ်ပေါ်ရင်သူ့ကိုပယ်နိုင်ရင်တတ်နိုင်ရင်မရှိအောင်လုပ်နိုင်ရင်ဆင်းရဲမဖြစ်ဘူးချမ်းသာတယ်ဆိုတာတော့သိပါရဲ့အဲ့ဒီအကြောင်းတဏှာလောဘကိုပယ်တတ်လို့ရပါမလားအဲ့ဒီမေခွန်းကနိုင်ငံသားကဗုဒ္ဓဘာသာကိုလေ့လာတဲ့ပုဂ္ဂိုလ်တွေမေးလေရှိတဲ့မေးခွန်းပဲ။ဘုန်းကြီးကနိုင်ငံသားတွေကိုဘုန်းကြီးတရားပြတဲ့အခါမှာပထမဆုံးသစ္စာလေးပါးကိုအခြေခံပြီးပြောတယ်။ပြောပြီးတော့မှမေဃသစ္စာတရားရှုမှတ်ပုံကိုပြောတယ်။သစ္စာလေးပါးအကျိုးအကြောင်းဆက်ဆက်ပုံသဘောပေါက်တဲ့အခါကျတော့မှမေဃသစ္စာတရားရှုမှတ်ပုံကိုပြောပြီးတော့တရားအရှုခိုင်းအမှတ်ခိုင်းတယ်။အဲ့ဒီအခါမှာတချို့တချို့သောနိုင်ငံသားကဒုက္ခသစ္စာဟာသမုဒိယသစ္စာကြောင့်ဖြစ်တယ်။ဒါကြောင့်အကြောင်းသမုဒိယသစ္စာငြိမ်းရင်မရှိရင်သူ့ကိုပယ်နိုင်ရင်အကျိုးဒုက္ခသစ္စာမဖြစ်ပေါ်ဘူးဆိုတာလက်ခံတယ်။သို့သောအဲ့ဒီအကြောင်းဖြစ်တဲ့တဏှာလောဘလူကျင်တမဲ့နှစ်သက်တွေ့တာမှုညိကမှုဒီသမှုရိယသစ္စာတဏှာလောဘကိုပယ်တတ်နိုင်တယ်ဆိုတာကိုသူတို့လက်မခံနိုင်ဘူးအဲ့ဒီခါကျရင်ဒီမေကုံးကပေါ်လာတယ်လက်ခံပါတယ်တဲ့လူကျင်တမဲ့နှစ်သက်တွေ့တာမှုကြောင့်ပဲဆင်းရဲတွေဖြစ်တယ်ဆိုတာလက်ခံပါတယ်သို့တော့အဲ့ဒီလူကျင်တမဲ့နှစ်သက်တွေ့တာမှုကိုတဏှာကိုဘယ်လိုလုပ်ပယ်နိုင်မလဲတဲ့ဒါပယ်လို့မရနိုင်ပါဘူးတဲ့ဟောဒါကြောင့်ဒီမေကုံးဟာအဲ့ဒီပုံကိုယ်တွေမေးလေရှိတဲ့မေးခွန်းပဲ ဒီတော့တရားနာပရိသတ်ကဘယ်နဲ့ထင်တယ်လဲအဲ့ဒီလိုခြင်းမှုတမ်းမဲ့မှုနှစ်သက်မှုတွယ်တာမှုတွယ်ညှိမှုခင်မင်မှုဒီတဲ့ပုံမဲ့ဆိုလို့ရှိရင်လောကစကားချစ်မှုကြိုက်မှုဆိုတဲ့ဒီတဏှာလောဘကိုပယ်နိုင်ပယ်တတ်လို့ရတယ်ထင်သလားမရဘူးလို့ထင်သလားရသလားဟုတ်ပါမလားကဲဒီတော့ဆင်းရဲကိုမလိုချင်တဲ့အခါကျတော့ဆင်းရဲရဲ့အကြောင်းကိုရှာပြီးအဲ့ဒီအကြောင်းကိုပယ်တတ်ရတယ်မဟုတ်ပေဘူးလားဒီတော့ဒီတဏှာလောဘကိုမလိုချင်တဲ့အခါကျတော့တဏှာလောဘဘာကြောင့်ဖြစ်ပေါ်သလဲအကြောင်းရှာရမယ်မဟုတ်ဘူးလားတဏှာလောဘဘာကြောင့်ဖြစ်ပေါ်သလဲအကြောင်းရှာရမယ်အကြောင်းရှာပြီးအဲ့ဒီအကြောင်းကိုတတ်ပြရမယ်ပယ်ပြရမယ်လိုချင်တတ်မဲ့နှစ်သက်တွယ်တာမှုညစ်ကမှုချစ်ခင်မှုဆိုတဲ့ဒီတဏှာဖြစ်ခြင်းရဲ့အကြောင်းကိုလိုက်ရှာလို့ရတဲ့အခါကျတော့အဲ့ဒီအကြောင်းပယ်လိုက်ရင်သူ့ကြောင့်ဖြစ်ပေါ်နေတဲ့သူ့အခြေခံဖြစ်ပေါ်နေတဲ့ဒီတဏှာလောဘမငြိမ့်မိဘူးလားအဲ့ဒီတဏှာလောဘငြိမ့်ပြီဆိုလို့ရှိရင်ဆင်းရဲမငြိမ့်မိဘူးလားဆင်းရဲငြိမ့်ပြီဆိုလို့ရှိရင်និရောဓသစ္စာနိဗ္ဗာန်ကိုမျက်မှောက်မပြုနိုင်ဘူးလားပြုနိုင်ပါဘူးဒီတော့အဲ့ဒီတဏှာလောဘလိုချင်မှုတတ်မဲ့မှုနှစ်သက်မှုတွယ်တာမှုမိမိရဲ့ပစ္စည်းကိုတွယ်တာမှုတမဲ့နေမှုမိမိရဲ့သားသမီးမိမိရဲ့မိဘမိမိရဲ့ခင်မွန်းတဲ့ဇနီးတွေကိုတွယ်တာတမဲ့နေမှုမိမိရဲ့အိမ်ကိုတွယ်တာတမဲ့နေမှုမိမိရဲ့ယာဒူးဂုံသိန်းကိုတွယ်တာတမဲ့နေမှုမိမိရဲ့အဝတ်အစားကိုတွယ်တာတမဲ့နေမှုအစရှိတဲ့တွယ်တဲ့တာတဲ့တမဲ့တဲ့လိုချင်တဲ့နှစ်သက်တဲ့ဒီလောဘတဏှာဘာကြောင့်ဖြစ်ပေါ်သလဲအကြောင်းမရှာသင့်ဘူးလားအကြောင်းမှရှာလို့မရရင်ပယ်သတ်လို့ဖြစ်ပါမလားမဖြစ်ဘူးဒါကြောင့်အကြောင်းရှာရအကြောင်းရှာတဲ့အခါကျတော့ဒကာဒကမတွေတော့ဘာတွေ့မလဲမသိဘူးဘုန်းကြီးတော့တွေ့ထားတာရှိတာပဲဘသူကညွန်ပြလို့တွေ့တာလဲဆိုတော့မြတ်စွာဘုရားကလက်ညှိုးထိုးပြထားလို့တွေ့တာပဲတရားဓမ္မတွေတော့တွေ့ကြလားတွေ့လားဘာပါလဲတက္ကရာဒိဋ္ဌိဆိုတာဘာလဲတက္ကရာဆိုတာကိုဒိဋ္ဌိဆိုတာမှားရင်တာဩကိုမှားတယ်ဆိုတော့ तू မမှားဘူးပေါ့ဒီလိုလားလူတိုင်းဟာဆင်းရဲကိုအလိုမရှိကြပါဘူးချမ်းသာကိုသာအလိုရှိကြပါတယ်ချမ်းသာကိုရဖို့ကတော့ဆင်းရဲငြိမ်းမှပဲရနိုင်ပါတယ်ဒါကြောင့်ချမ်းသာကိုအလိုရှိတဲ့လူဟာဆင်းရဲဒုက္ခငြိမ်းအောင်အားထုတ်ရပါတယ်ဆင်းရဲငြိမ်းစေခြင်းရင်ဆင်းရဲကိုဖြစ်ပေါ်စေတဲ့အကြောင်းတရားကိုပယ်တတ်ရပါတယ်အကြောင်းကိုပယ်တတ်နိုင်လို့အကြောင်းမဖြစ်ပေါ်ရင်အကျိုးဆင်းရဲလဲငြိမ်းတော့တာပါပဲအဲ့ဒီအကြောင်းကဘယ်သူလဲရှာလိုက်တော့ဗဒါနာအဖြစ်လူကျင်တတ်မဲ့နှစ်သက်တွေ့တာတဲ့တဏှာဆိုတာဗဒါနာအကြောင်းအနေနဲ့တွေ့တယ်အဗဒါနာဖြစ်တဲ့သူ့လောက်ဗဒါနာမကြတဲ့တခြားအကြောင်းတွေလည်းရှိတယ်ဟုတ်သလားအဲ့ဒီတဏှာလိုချင်တတ်မဲ့မှုနှစ်သက်မှုတွယ်တာမှုတဏှာရဲ့အကြောင်းကဘာလဲဆိုတော့ဘုန်းကြီးပြောတော့မနော်နည်းနည်းမျက်လုံးပုတ်ပြီးနားထောင်နော်ဟုတ်ကလားပြောတော့မလို့မျက်လုံးပုတ်ပြီးတော့နားထောင်လိုချင်တတ်မဲ့နှစ်သက်တွယ်တာမှုတဏှာဖြစ်ပေါ်တဲ့အခြေခံအကြောင်းတရားအတိမှားအမြင်မှားမှုတဲ့ဘာလဲအတိမှားအမြင်မှားမှုတဲ့အမြင်ဆိုတာလဲဒီနေရာမှာအယူအဆကိုပြောတာအတိဆိုတာလဲဒီနေရာမှာသိမြင်ယူဆမှုကိုပဲပြောတာတရားအတိအမြင်အယူအဆမှားနေပြီဆိုလို့ရှိရင်လူကျင်တတ်မဲ့နှစ်သက်တွေ့တာတဲ့တဏှာဖြစ်ပေါ်တော့တာပဲမှန်သွားရင်တော့မဖြစ်ပေါ်တော့ဘူးဒါအဲ့ဒီအတိမအမြင်မှားကို ပြောင်းပြန်လမ်းပြီးတော့အတိမှန်အမြင်မှန်ရအောင်လုပ်ရမယ်မဟုတ်ဘူးလားအတိမှန်အမြင်မှန်ရလာရင်အတိမှန်အမြင်မှန်ပြုတ်မသွားဘူးလားပြုတ်သွားတယ်သူ့ကိုမပင်နိုင်ဘူးလားပင်နိုင်ပြီဆိုလို့ရှိရင်အတိမှားခြင်းကြောင့်တွေတာတတ်မဲ့လူခြင်းမှုနှစ်သက်မှုဖြစ်တာဆိုတော့အတိမှားမရှိရင်လူခြင်းတတ်မဲ့နှစ်သက်တွေတာတဲ့တဏှာဖြစ်ပါမလားမဖြစ်တော့ဘူးဒီတော့ဆင်းရဲရဲ့အကြောင်းဖြစ်တဲ့လူကျင်တတ်မဲ့နှင့်သက်တွေ့တာတဲ့တဏှာမဖြစ်ရင်ဆင်းရဲကောဖြစ်အောင်မလားမဖြစ်ဘူးငြိမ့်ငြောဒီတော့အဲ့ဒီလူကျင်တတ်မဲ့နှင့်သက်တွေ့တာမှုတဏှာရဲ့ဖြစ်ပေါ်ရာအခြေခံအကြောင်းတရားဘယ်သူလဲဆိုတော့အသိအမြင်မှားမှုဘာပေါ်မှာအသိအမြင်မှားနေတယ်လဲဘာကိုအသိမှားအမြင်မှားဖြစ်နေတယ်လဲဆိုတော့ယုတ်နဲ့နံပေါ်မှာအတိမာအမြင်မှားဖြစ်နေတယ်ဘယ်ပေါ်မှာအတိမာအမြင်မှားဖြစ်နေတယ်လဲယုတ်နဲ့နံပေါ်မှာအတိမာအမြင်မှားဖြစ်နေတယ်ယုတ်ဆိုတာပူရာအေးရာထောက်ကန်တာတောင်းနေတာလှုပ်ရှားတာရွေ့ရှားတာဆိုရာစွတ်တာထိုင်းတာယူစည်းတာဖွဲ့စည်းတာသိသိတာလုံခဲတာကြစ်လစ်တာကြမ်းတာနူးညံ့တာချောတာဒါတွေယုတ်ကြီးပဲဟုတ်တယ်မဟုတ်လားခန္ဓာကိုယ်ခေါ်တဲ့ယုတ်ကြီးစမ်းစမ်းကြည့်မယ်ဆိုလို့ရှိရင်အဲ့ဒီသဘောတွေမတွေ့ရဘူးလားအခုတရားတော်မှာတွေအောက်ကပူတာမတွေ့ရဘူးလားအဲ့ဒါယုတ်မဟုတ်ဘူးလားယုတ်ပဲအနှွေးအင်းညီမို့တဲ့တရားတော်မှာကြတော့အပေါ်ပိုင်းကအေးတာမတွေ့ရဘူးလားအဲ့ဒါယုတ်လားနံလားယုတ်ပဲမဟုတ်လားမမကြီးထောင်ထောင်ကြီးဖြစ်နေတာယုတ်လားနံလားယုတ်ပဲမဟုတ်ဘူးလားဒါတော့အဲ့ဒါကိုထောင်ထောင်သဘောမျှပဲလို့ပြင်ဖြစ်စေဝါရောခေါ်တဲ့လေနှစ်ခုထောက်ကန်ထားတဲ့သဘောမျှပဲလို့ဖြစ်စေအဲ့ဒါလောက်ကလေးမျှပဲလို့သိရင်အတိမှန်လားအတိမှားလားအတိမှန်ပါဗျာအတိမှန်နော်ထောင်းထောင်းသဘောမျှပဲအတွင်းလေအပြင်လေအတွင်းထောက်ကမှုအပြင်ထောက်ကမှုအတွင်းတွန်းမှုအပြင်တွန်းမှုနှစ်ခုညှက်တွန်းထားလို့မို့လို့ထောင်းနေတဲ့သဘောမျှပဲတွန်းနေတဲ့ကန်ထားတဲ့သဘောမျှပဲလို့သိရဲ့အဲ့ဒီထောင်းတဲ့သဘောတွန်းတဲ့သဘောကန်တဲ့သဘောကိုပုပ်ကိုလို့ယူဆမလားမယူဆဘူးလားတတ္တဝါလိုကယူဆမလားအမျိုးသားအမျိုးသမီးတို့ကယူဆမလားဒီလိုဆိုလို့ရှိရင်ငါလိုကယူဆမလားသူလိုကယူဆမလားဘယ်လိုပဲယူဆမလဲထောင်းနေတဲ့သဘောမျှပဲဟောဒီလောက်ပဲသိတယ်တွန်းကန်ထားတဲ့သဘောမျှပဲဒီလောက်ပဲသိတယ်ဒီတော့ကပုဂ္ဂိုလ်လို့ဆိုတဲ့အယူအဆအမျိုးသားအမျိုးသမီးဆိုတဲ့အယူအဆသူငါဆိုတဲ့အယူအဆဟာထောင်းတဲ့သဘောကိုအစွဲပြုပြီးတော့ခေါ်တာပဲထောင်းအောင်တွန်းကန်ထားတဲ့သဘောနှစ်ခုကိုအစွဲပြုပြီးတော့ခေါ်တာပဲမဟုတ်ပေဘူးလားအဲ့ဒါထောင်းတဲ့သဘောကိုထောင်းတဲ့သဘောမျှလို့အရှိအတိုင်မသိဘူးထောင်းနေအောင်အတွင်းအမြင်တစ်ခုညှက်ပြီးတွန်းထားကန်ထားတဲ့သဘောကိုတွန်းကန်ထားတဲ့သဘောမျှပဲလို့မသိဘူးဟုတ်သလားအဲ့ဒါလို့မသိတာဟာအဝိဇ္ဇာမောဟအဲ့ဒါလို့မသိခြင်းကြောင့်ပဲဒီထောင်းနေတာကြီးကိုပုပ်ကူပဲတတ္တဝါပဲငါပဲအမျိုးသမီးပဲလို့ယူဆနေတာကအသိမှားလားအသိမှားလားအသိမှားပါဗျာအသိမှားဟုတ်လားအမြင်မှလားအမြင်မှလားအမြင်မှဒီတော့အဲ့ဒီထောင်နေတဲ့သဘောအတွင်းဝါရောအပြင်ဝါရောအတွင်းလေအပြင်လေအတွင်းတွန်းကမှုအပြင်တွန်းကမှုနှစ်ဖက်ညှက်ပြီးတော့တွန်းကန်ထားတဲ့အတွေ့ထောင်နေတဲ့သဘောနဲ့ဒီတွန်းကန်သဘောညှက်ပဲလို့သာနားလေသဘောပေါက်ညာနဲ့မှသက်ဝင်သွားရင်ငါဆိုတာရှိသေးလားမရှိရင်မလေငါနဲ့နော်အဝတ်ကောင်းဝတ်လိုက်ခြင်းသာဆိုတာလာအောင်မလားအဲ့ဒီအဝတ်ကောင်းဝတ်လိုက်ခြင်းသာဆိုတာဒေါသလားမောဟလားမောဟမောဟဟမ်လောဘငါနဲ့နော်ဝတ်သားတော်ကြီးကောင်းကောင်းကြီးခဲလိုက်ခြင်းသာကောဆိုရင် လောဘပဲအဲ့ဒါဟာဒီထောင်ထောင်သဘောနဲ့တွန်းကန်မှုနှစ်ခုသဘောကိုသဘောမပေါက်လို့မို့ဒါကိုပဲငါပဲအမျိုးသားပဲအမျိုးသမီးပဲလို့အသိမှားအမြင်မှားအယူမှားတဲ့အတွက်အဲ့ဒီငါကနေပြီးတော့ငါစားလိုက်ခြင်းနာငါဝတ်လိုက်ခြင်းနာငါလှလိုက်ခြင်းနာဆိုတဲ့ချင်းချင်းဆိုတဲ့တဏှာသမှုရိယသစ္စာတွေပေါ်လာတာမဟုတ်ပေဘူးလားအဲ့ဒါတွေပေါ်လာတာဟုတ်တယ်ဒီတော့ငါလို့ဖြစ်စေပုဂ္ဂိုလ်တ attva လို့ဖြစ်စေအမျိုးသားအမျိုးသမီးလို့ဖြစ်စေမသိမမြင်ပဲနဲ့ထောင်းနေတဲ့သဘောမျှပဲအတွင်းအမြင်နှစ်ခုညှက်ပြီးတော့တွန့်ကန်ထားတဲ့သဘောမျှပဲလို့ဒီလိုသိရင်အခေါနာချင်းနေလာပါမလားကောင်းကောင်းစားချင်တာလာအောင်မလားကောင်းကောင်းဝတ်ချင်တာလာအောင်မလားအစဉ်အနှံ့မြင့်မြင့်နေချင်တယ်ဆိုတာလာအောင်မလားအဲ့ဒီချင်းချင်းဆိုတာဘာသစ္စာလဲအဟဲသမှုရိယသစ္စာမဟုတ်ပေဘူးလားတဏှာမဟုတ်ပေဘူးလားလောဘမဟုတ်ပေဘူးလားချင်းမှန်သမျှတဏှာလောဘကြီးပဲဒါပေမဲ့ချင်းချင်းလဲလွဲနေမနော်ရရစ်ချင်းရပင်းချင်းနှစ်မျိုးရှိတယ်အခုတဏှာလောဘလို့ခေါ်ရတာကရရစ်ခြင်းလားရပင်းခြင်းလားရပင်းခြင်းတော့ဒါကြောင့်ချင်းချင်းလွဲနေဦးမယ်ရရစ်ခြင်းကတော့ဘာလဲချင်းပေါ့ရရစ်ခြင်းကတော့ဒကာဒကမတွေအကာအကွယ်လှုပ်ပင်းနေရတဲ့ရံကုန်တစ်မျိုးလုံးပြည့်နေတဲ့အကောင်နေပေါ့မဟုတ်ဘူးလားအဲ့ဒီချင်းမဟုတ်ရပင်းချင်းဒီတော့ဒီနေရာမှာတရားဒဂမတို့ဘာသိတယ်လဲဘာသဘောပေါက်ရတယ်လဲလို့ဆိုတော့လူချင်းတမ်းမဲ့နှစ်သက်တွယ်တာမှုတဏှာလောဘရဲ့အကြောင်းဟာပုဂ္ဂိုလ်တ attva ဆိုတဲ့အတိမာအမြင်မာသူငါဆိုတဲ့အတိမာအမြင်မာမဟုတ်ပေဘူးလားသူငါလို့အတိမားအမြင်မှဖြစ်ပေါ်တဲ့အတွက်သူတည်းငါသားခြင်းနဲ့ဟောဒီဟာဖြစ်လာတယ်မဟုတ်လားအဲ့ဒါလို့သူငါပုဂ္ဂိုလ်တ attva လို့အတိမားအမြင်မှမရှိရင်လှုပ်နေတဲ့သဘောမျှပဲထောင်နေတဲ့သဘောမျှပဲတွန်းကန်နေတဲ့သဘောမျှပဲယူစီဖွဲ့စီတိတ်တီးနေတဲ့သဘောမျှပဲကြမ်းတမ်းနူးညံ့နေတဲ့သဘောမျှပဲလို့အဲ့ဒါလောက်ကလေးသာသိရင်သူတည်းငါသားခြင်းနဲ့ဆိုတာလာမလားတဏ္ဍသမုဒိယသစ္စာမငြိမ့်မိဘူးလားငြိမ့်နေတယ်အသိမှန်လို့လားမှားလို့လားအသိအမြင်မှန်လို့ဟုတ်လားအသိအမြင်မှန်ရင်တဏ္ဍသမုဒိယသစ္စာပယ်နိုင်တယ်အသိအမြင်မှားနေရင်မပယ်နိုင်ဘူးအဲ့ဒီအသိအမြင်မှားကိုစာပေကကျမ်းဂန်ကတရားစကားလုံးနဲ့ဘာခေါ်တယ်လဲဆိုတော့အခေါဏတကာကြီးလျှောက်တဲ့သက်ကာယဒိဋ္ဌိအတ္တဒိဋ္ဌိလို့ခေါ်တယ်ဘာလို့ခေါ်သလဲသက္ကာယဒိဋ္ဌိအတ္တဒိဋ္ဌိလို့ခေါ်တယ်သက္ကာယဆိုတာတကယ်ရှိနေတဲ့တရားတွေတကယ်ရှိနေတဲ့သဘောတွေကိုသက္ကာယခေါ်တယ်သက္ကာယဆိုတာဘာလဲတကယ်ရှိနေတဲ့သဘောတွေကိုသက္ကာယခေါ်တယ်ဒိဋ္ဌိဆိုတာအဲ့ဒီတကယ်ရှိတဲ့သဘောတွေပေါ်မှာအသိအမြင်မှားနေတာဒီတော့သက္ကာယဒိဋ္ဌိဆိုတော့ဘယ်လိုအဓိပ္ပာယ်ကောင်းမလဲတကယ်ရှိနေတဲ့သဘောတွေပေါ်မှာအသိအမြင်မှားနေမှုမဟုတ်ပေဘူးလားဒကာဒကာမတို့သက္ကာယဒိဋ္ဌိဆိုတာဘာလဲတကယ်ရှိနေတဲ့တရားတကယ်ရှိနေတဲ့သဘောတွေပေါ်မှာအသိအမြင်မှားနေမှုပူရာဟာတကယ်ရှိသလားမရှိဘူးလားရှိတယ်အေးရာကတကယ်မရှိဘူးလားရှိတယ်တောင်းတာတင်းတာကတကယ်မရှိဘူးလားရှိတယ်တွန်းကန်တာလှုပ်ရှားတာရွေ့တာကတကယ်မရှိဘူးလားရှိတယ်ယူစည်းမှုဖွဲ့စည်းမှုသိပ်သီးလုံခဲကြစ်လင့်မှုဒါတွေကတကယ်မရှိဘူးလားနူးညံ့တယ်ချောတယ်ကြမ်းတမ်းတယ်ဒါတွေကတကယ်မရှိဘူးလားအဲ့ဒီတကယ်ရှိနေတဲ့သဘောတွေဟာသက္ကာယဒကာဒကမတို့ရဲ့ ယုတ်ခန္ဓာကိုယ်မှလည်းရှိနေတယ်စိတ်မှလည်းရှိနေတယ်လိုချင်တယ်ဆိုတာကတကယ်မရှိဘူးလားရှိတာပဲစိတ်ဆိုးတာကတကယ်မရှိဘူးလားရှိတာပဲစဉ်းစားတာစိတ်ကူးတာတကယ်ရှိနေတာပဲစဉ်းစားတာစိတ်ကူးတာတကယ်ရှိတယ်ဆိုတာစဉ်းစားတဲ့စိတ်ကူးတဲ့စိတ်တကယ်ရှိတာကိုပြောတာအဲ့ဒီစိတ်နဲ့စဉ်းစားတဲ့အရာစိတ်ကူးတဲ့အရာတကယ်ရှိတာကိုဆိုလိုတာမဟုတ်အဲ့ဒါအဲ့ဒီစိတ်အဲ့ဒီရုပ်တွေဟာတကယ်ရှိနေတဲ့တက္ကာယတွေပဲအဲ့ဒီတကယ်ရှိနေတဲ့တက္ကာယတွေကိုပူမှုသဘောများအေးမှုသဘောများပဲလို့သာသိရင်တွန့်ကန်တဲ့သဘောများထောင်နေတဲ့သဘောများပဲလို့သာသိရင်တကယ်ရှိတဲ့တရားပေါ်မှာအရှိအတိုင်းအမှန်အတိုင်းသိတယ်ဟုတ်သလားအဲ့ဒါလို့ဆိုလို့ရှိရင်ဒိဋ္ဌိခေါ်ပါမလားမခေါ်ဘူးဒါဝိဇ္ဇာညာသမ္မာဒိဋ္ဌိအမှန်သိအမှန်မြင်ဟုတ်လားဒီတော့အဲ့ဒီတကယ်ရှိနေတဲ့သဘောဖြစ်တဲ့ရုပ်သဘောနာမ်သဘောကိုဒိဋ္ဌိအသိအမြင်မှားတယ်ဆိုတာဘယ်လိုများမှားနေတာလဲဘယ်လိုအသိအမြင်မှားနေတာလဲထောင်သဘောမြပူသဘောအေးသဘောကျန်းသာနုညံ့သဘောမြပဲလို့ဒီလိုမသိဘူးစိတ်မှလည်းပဲသိတဲ့သဘောမျှစိတ်ဆိုးတဲ့သဘောမျှလူချင်းတတ်မြတ်တဲ့သဘောမျှပဲလို့တလောက်ကလေးမသိဘူးမသိပဲနဲ့ပိုးပြီးတော့သိလာတယ်အပိုးစိတ်ထဲကအပိုးယူပြီးတော့သိလာတယ်ဘယ်လိုသိလာလဲလူပဲနတ်ပဲမြမပဲပုဂ္ဂိုလ်ပဲတ ত্ত্ব ပဲလို့ဟောလို့အပိုးလေးဆွဲယူလာပြီးမသိပေဘူးလားအဲငါပဲသူပဲလို့အပိုးဆွဲပြီးယူလာပြီးမသိပေဘူးလားအဲ့ဒီငါပုဂ္ဂိုလ်တ attva လူနာမြမဆိုတာတွေဟာဒီထောင်ထောင်သဘောပူသဘောဣသဘောနုညံ့ကျန်းနံသဘောတကယ်အရှိသဘောတွေပေါ်ကိုအရှိအတိုင်းမသိပဲနဲ့အပူကလေးတွေစိတ်ကူးနဲ့ပုံဖော်ထားလို့မှုဖြစ်ပေါ်လာတာမဟုတ်ပေဘူးလားလူပဲလို့စိတ်ကူးနဲ့ပုံဖော်မယူလိုက်ဘူးလားနတ်ပဲမြမပဲသူပဲငါပဲလို့စိတ်ကူးနဲ့ပုံဖော်ယူလိုက်တယ်အဲ့လိုပုံဖော်ယူလိုက်တော့ပူမြအပူသဘောမြအေးသဘောမြပဲလို့မသိဘူးထောက်ကန်တောင်းနှင်းသဘောမြတွန်းသဘောမြကန်သဘောမြလောက်ပဲလို့မသိဘူးဟုတ်သလားအဲ့လိုအမှန်တိုင်းမသိတော့မိမိစိတ်ကူးရတဲ့အတိုင်းလူပဲနတ်ပဲငါပဲသူပဲလို့ပုံဖော်လိုက်တဲ့အသည့်အမြင်ဟာအရှိကိုအရှိအတိုင်းသိတာဟုတ်သလားမဟုတ်တော့အဲ့ဒီအသည့်ကိုအမှန်ခေါ်မလားအမှားခေါ်မလားအမားခေါ်မယ်ဒါကြောင့်သူ့ကိုတက္ကာယဒိဋ္ဌိတကယ်အရှိသဘောဖြစ်တဲ့ရုပ်သဘောနာမ်သဘောဘောမှာဒိဋ္ဌိပုဂ္ဂိုလ်တ attva ငါသူတစ်ပါးယောက်ျားမိန်းမလို့အပေါ်စိတ်ကူးနဲ့ပုံဖော်ပြီးတော့အသိအမြင်မှားနေမှုဟုတ်သလားတက္ကာယဒိဋ္ဌိနားလည်ပါလားအဲ့ဒီလိုယုတ်အစုနာအစုဆိုတဲ့တကယ်အရှိတရားမျှကိုအရှိတရားအနေနဲ့မသိဘဲနဲ့မရှိတာကိုစိတ်ထဲကဖန်ဆင်းပုံဖော်ပြီးတော့ပုဂ္ဂိုလ်တ attva ငါလို့ယူဆလိုက်တဲ့အခါကျတော့ဟောအဲ့ဒီငါကဘာလောက်လာသလဲဆင်းရဲခြင်းမလာဘူးလားအော်ဆင်းရဲခြင်းလာသလဲဟုတ်ကလားဒကမကြီးလည်းပြန်စစ်စားပါအောင်ဆင်းရဲခြင်းသလားချမ်းသာခြင်းသလားโอ้ฮะมันง่ายๆตัวล่ะไม่ติดหรอกช้ําตาจินล่ะเดจีบัวจินล่ะเดอวกกองอสากองซาจินล่ะเดงาสู่แห่อปูสึกกูปုံพอเจ็ดคลีปาล่ะลูกตูสู่แห่อปูสึกกูปုံพอเจ็ดคลีปาล่ะลูกเอริงาตูโหอาฉีคันพี่รอเอริอติมาอเมมาโหอาฉีคันพี่รอငါကြည် بوا ခြင်းနဲ့ချမ်းညာခြင်းနဲ့ယာတုကုန်သိမြင်မခြင်းနဲ့ပစ္စည်းဥစ္စာကြွယ်ဝခြင်းနဲ့လှခြင်းနဲ့ပခြင်းနဲ့ဆိုတဲ့တဏှာလောဘသမုဒယတစ္ဆာတွေပေါ်မလာဘူးလားအဲ့ဒါဟာအသိအမြင်မှားခြင်းကြောင့်ပေါ်လာတာမဟုတ်ပေဘူးလားယုတ်ကိုယုတ်မြပဲနာကိုနာမြပဲပူကိုပူမြပဲအေးကိုအေးမြပဲတောင့်ကိုတောင့်မြပဲတွန်းကိုတွန်းတွန်းမြပဲအစိုက်တည်းဖြင့်ယူသဘောတသက်မြအရှိအရှိအတိုင်းသိလို့ရှိရင်အဲ့ဒီခြင်းနေလာပါမလားအမှန်သိလို့လားအမှားသိလို့လားအမှန်သိလို့ဒါကြောင့်အမှန်သိ အမှန်သိတဲ့အမှန်သိပေါ်လာပြီဆိုလို့ရှိရင်အမှားသိဖြစ်တဲ့တက္ကရာဒိဋ္ဌိအတ္တဒိဋ္ဌိဟာပျောက်ရသလားမပျောက်ရဘူးလားပျောက်ရတယ်အဲ့ဒါကိုပဲတက္ကရာဒိဋ္ဌိအတ္တဒိဋ္ဌိကွာတယ်လို့ခေါ်တယ်မဟုတ်လားမြန်မာလူပြောရင်အတိမာအမြင်မာကွာသွားတယ်ကင်းသွားတယ်ရှင်းသွားတယ်မဟုတ်ပေဘူးလားဘာကြောင့်အတိမာအမြင်မာကွာကင်းရှင်းသွားရတယ်လဲအတိမာရောက်လာရလာလို့ဟုတ်သလားအတိမာရောက်လာရလာလို့အတိမာရောက်လာရလာတဲ့အခါကျတော့ပုဂ္ဂိုလ်တ attva ငါသူလို့ယူဆနေတဲ့အတိမာအမြင်မှာကွာသွားတော့ငါသူမရှိတဲ့အတွက်ပုဂ္ဂိုလ်တ attva မရှိတဲ့အတွက်ဝိချင်းစခြင်းလှခြင်းပခြင်းကြည်ပွားခြင်းဆိုတဲ့ချင်းချင်းတဏှာလောဘတမှုရိယသစ္စာတွေလာပါဦးမလားမငြိမ့်မေဘူးလားအကြောင်းသမုဒိယသစ္စာငြိမ့်တော့ဘာငြိမ့်လဲအကျိုးဒုက္ခသစ္စာဆင်းရဲမငြိမ့်မေဘူးလားအဲ့ဒီဆင်းရဲငြိမ့်တာကိုပဲဘာသစ္စာလို့ခေါ်သလဲနိရောဓသစ္စာဆင်းရဲငြိမ့်တဲ့အမှန်တဘောဆင်းရဲငြိမ့်ပြီဆိုကြတဲ့ကဆင်းရဲငြိမ့်တဲ့ဟိုဘက်မှာဘာရှိနေသလဲချမ်းသာရှိနေတယ်အဲ့ဒီချမ်းသာကိုမြမပြေလို့ခေါ်သလားနတ်ပြေလို့ခေါ်သလားနိဗ္ဗာန်သိကြသလားသိကြတယ်နော်ကဲဒီတော့သက္ကာယဒိဋ္ဌိတကယ်ရှိနေတဲ့သဘောဖြစ်တဲ့ရုပ်သဘောနာမ်သဘောပေါ်မှာပုဂ္ဂိုလ်တ attva ငါသူတစ်ပါးယောက်ျားမိန်းမလို့အသိအမြင်မှားနေမှုဟောအဲ့ဒါနဲ့ဒန်းတူစကလုံးတစ်ခုကဘာလဲအတ္တဒိဋ္ဌိအတ္တပုဂ္ဂိုလ်ဒီဟုသောအတ္တငါဒီဟုသောအတ္တရှိတယ်လို့အသိမြင်မှားနေမှုအဲ့ဒါလို့ပုဂ္ဂိုလ်ဒီဟုသောအတ္တငါဒီဟုသောအတ္တရှိတယ်လို့အသိမြင်မှားနေရင်အဲ့ဒီပုဂ္ဂိုလ်အဲ့ဒီငါကခုနပြောတယ်ကြီးပွားခြင်းချမ်းသာခြင်းအစိုက်တဲ့ရှင်နေဖြစ်ပေါ်မလာပေဘူးလားဖြစ်ပေါ်လာတော့ဟောတဏ္ဍသမုဒိယသစ္စာလာပြန်ပြီဒီတော့အဲ့ဒီအတ္တမှာပုဂ္ဂိုလ်ဆိုတဲ့အတ္တငါဆိုတဲ့အတ္တအဲ့ဒီအသိအမြင်ဟာဘယ်ကအခြေခံမြန်တယ်လဲလို့ဆိုတော့တ attva ရဲ့သဏ္ဍာန်မှာအမိမွေးကလေးကသေးသည်အထိမပြတ်မစည်းပဲနဲ့အမြဲတမ်းရှိနေတယ်လို့ယူဆတဲ့အရာလေးအဲ့ဒီအရာလေးပေါ်အမိပြုပြီးတော့အဲ့ဒီအရာလေးပေါ်အမိပြုပြီးတော့ပုဂ္ဂိုလ်လို့ယူဆလာတယ်ငါလို့ယူဆလာတယ်ဒီအရာလေးကဘာလဲဆိုတော့အသက်လောကမှာလူဟာမသေးသမျှအသက်မထွက်ဘူးမဟုတ်လားသေတယ်ဆိုလို့ရှိရင်တော့အသက်ထွက်သွားကြရောအဲ့ဒီအသက်ဟာဘယ်အချိန်ကစပြီးတ attva ရဲ့သဏ္ဍာန်ဝင်လာတာတော့အဲအမေမွေးရဲကဝင်လာတာတ attva ရဲ့သဏ္ဍာန်မသိမီစကြသူပြည့်စည်ရဲ့လားမပြည့်စည်ဘူးဒီအသက်ကလေးရှိနေလို့သာမသေးတာမဟုတ်လားတကယ်လို့ဒီအသက်ကလေးများမရှိဘူးဆိုလို့ရှိရင်တော့သေကြရောဒါကြောင့်မလို့အသက်ထွက်ရင်ဘာဖြစ်တဲ့တော့သေတယ်တဲ့ဒါဖြင့်သေရင်ဘာဖြစ်တဲ့တော့အသက်ထွက်တယ်တဲ့မဟုတ်ဘူးလားဒါတော့အဲ့ဒီမပြတ်မစည်းပဲမွေးကလေးကရှိနေတယ်ဆိုတော့ဒီအသက်ကလေးကိုအမိပြုပြီးတော့အဲ့ဒီအသက်ကလေးကလည်းပဲထင်ကြတာကတချို့ကရုပ်ခန္ဓာကိုယ်ကိုအသက်လို့ထင်တယ်တချို့ကစိတ်ကိုအသက်လို့ထင်တယ်မဟုတ်ပေဘူးလားဘယ်ဟာကမှန်တယ်လဲတော့မသိဘူးသို့တော်လည်းပဲဘုန်းကြီးတို့မြန်မာလူမျိုးများကတော့ရုပ်ကိုအသက်လို့ထင်တာနဲ့စိတ်ကိုအသက်လို့ထင်တာဘယ်ဟာကပိုများတယ်လဲစိတ်ကိုအသက်လို့ထင်တာကများတယ်ဒါကြောင့်မလို့ပဲလူသေးတဲ့အခါကျတော့ခန္ဓာကိုယ်ခေါ်တဲ့ရုပ်ကြီးကဒီနေရာမှာပဲပျက်စီးပုံကြပြီးကြံခဲ့ရောစိတ်ခေါ်တဲ့အသက်ကလေးကဘာဖြစ်တဲ့တော့ပါဇက်ကနေပြီးတော့ခုံထွက်သွားကြရောဟုတ်လားခုံထွက်ပြီးတော့သူပဲသွားတော့ခုံထွက်ပြီးတော့ပဲသွားတော့တစ်ပင်မောသွားကန့်နေသလားမိုးပေါ်ပြန်သလား ပဲသွားလေနောက်တဘဝကိုဒီအသက်ကလေးဝိညာဉ်လေးကကူးသွားတယ်မဟုတ်ပဲဘူးလားအဲ့ဒါလို့ပဲဒါကြောင့်မလို့ဘဝကူးကောင်းအောင်မလုပ်ရတဲ့တို့အဲ့ဘဝကူးကောင်းအောင်တရားအထုတ်ကြတဲ့ဘဝကူးကောင်းအောင်ဒါနသီလဘာဝနာကုသိုလ်တရားတွေပြုကြတဲ့ဘသူဘဝကူးကောင်းအောင်လဲဆိုတော့ငားတဲ့အဲ့ဒီငားဆိုတာဘသူလဲဆိုတော့အသက်ကလေးဒီဘဝကခန္ဓာကိုယ်ရဲ့ခုံထွက်ပြီးဟိုဘက်ဘဝကိုကူးသွားကြရောဟုတ်ပြီလားကဲဒါဖြစ်ရင်သာပေမှာအတ္တအနတ္တလို့မြတ်စွာဘုရားဟောထားတာရှိတယ်အနတ္တဆိုတာအတ္တမဟုတ်တဲ့သဘောကိုအနတ္တလို့ဆိုတယ်အတ္တဆိုတာကတော့အခုပြောနေတယ်သတ္တဝါရဲ့တဏ္ဍာမှာမပြတ်မစည်းပဲအမြဲတည်နေတယ်လို့ယူဆတဲ့အရာ